တရုတ်နိုင်ငံမှာရန်ွေတံမိုးကိုဒုတိယနေ့အဖြစ်ဆက်ချလိုက်တာကြောင့်ကမ္ဘာကြီးကမှရိုက်ခတ်မှုတွေဖြစ်ကုန်ပြီးကုန်သွယ်ဘက်တွေနဲ့တင်းမာမှုတိုးလာနိုင်ခြေရှိနေပါတယ်။ရန်ွေဈေးကအင်္ဂါနေ့ကနှစ်ရာခိုင်နှုန်းနီးပါးကျဆင်းခဲ့ပြီးတဲ့နောက်ဒီကနေ့မှ 1.6 ရာခိုင်နှုန်းထက်ကျတာပါ။မနေ့ကနှစ်ရာခိုင်နှုန်းနီးပါးဈေးကျခဲ့တာဟာဆယ်နှစ်အတွင်းတစ်ရက်ထဲမှာအများဆုံးဈေးကျတာဖြစ်ပါတယ်။ငွေဈေးချလိုက်တာဟာယာယီပဲဖြစ်ဖြစ်ရွှေငွေတန်ဖိုးကိုဈေးပေါ်နဲ့ပိုးပြီးတော့လိုက်လျောညီထွေဖြစ်စေဖို့လုပ်တာဖြစ်တယ်လို့ရွှေငွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တရုတ်ဗဟုဘဏ်ကပြောပါတယ်။ငွေဈေးအပြောင်းလဲကြောင့်ကုန်တင်ဖို့တဲ့ဈေးကွက်ကမောက်ကမဖြစ်ကုန်တယ်လို့ကမ္ဘာဒုတိယအကြီးဆုံးစီးပွားရေးဖြစ်တဲ့တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်မှလည်းမတိမငြိမ်ဖြစ်သွားပါတယ်။တရုတ်ရွှေငွေဈေးအခြေအနေကြောင့်အာရှဒေသကယင်းနှိမ့်နှုတ်နှံသူတွေကြားဆိုရင်ဈေးဝင်ပြီးဟောင်ကောင်၊ရှန်ဟဲနဲ့တိုကျိုအစုရှယ်ယာဈေးကွက်တွေမှာဈေးတွေကျသွားပါတယ်။အခုလိုပြောင်းလဲပြင်ဆင်မှုကြောင့်တရုတ်နိုင်ငံရဲ့ပို့ကုန်ပမာဏတိုးလာနိုင်ပြီးဈေးကွက်အတွင်ပိုးပြီးတော့ရှင်ပြန်လည်နိုင်မှာဖြစ်ပါတယ်။တရုတ်ကွန်မစီတင်ပို့သူတွေအတွက်တန်းတူညီမျှမှုရှိတဲ့အကျိုးမြတ်တွေရစေဖို့ရွှေငွေတန်ဖိုးကိုတရုတ်ကချထားတယ်ဆိုပြီးတောက်လျှောက်ဆွဆဲလာတဲ့အမေရိကန်ပြည်ထောင်စုဘက်မှာတော့အခုအချိန်ဒီပေါ်သတိနဲ့တုံ့ပြန်တာကိုတွေ့ရပါတယ်။အခုလောက်ရဲ့တက်ရောက်မှုတွေကိုစမ်းစစ်ဖို့ရသိဆောလုံးနေသေးတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ။